နိုင်ငံတော်တပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့ရှောင်းတန်းနဲ့အပါအဝင်၅ဦးအပေါ်ဆွဲချက်တင်ထားတဲ့နိုင်ငံတော်လျှို့ဝှက်ချက်အုပ်ဝေပုံမှ31ခငယ်ကိုဒီကနေ့နေပြည်တော်တရားရုံးမှာကြားနာစစ်ဆေးကြတာမှာတရားခွင်နဲ့ပတ်သက်လို့အပါသတင်းမှမသိရသေးပါဘူး။အသေးစိတ်အချက်လက်သိနိုင်မှုသူတို့ရဲ့ရှင်းနေတွေကို VOA ကဆက်သွယ်မေးမြန်းခဲ့ပေမဲ့လည်းဆက်သွယ်လို့မရခဲ့ပါဘူး။နိုင်ငံတော်တပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်သမရဦးဝင်းမြင့်နဲ့အရင်အစိုးရအဖွဲ့ကတာဝန်ရှိသူတွေအပေါ်ဆွဲချက်တင်ထားတဲ့အမှုတွေကိုနေပြည်တော်သီးသန့်တရားရုံးအထူးတရားရုံးတွေမှာကြားနာစစ်ဆေးတာတွေပြုလုပ်နေတာမှာကြားနာမှုပြည်တိုင်းသူတို့ရဲ့ရှင်းနေတွေကအမှုသွားမှုလားအခြေအနေတွေကိုသတင်းမီဒီယာတွေကိုရှင်းပြလေရှိပေမဲ့လည်းဒီကနေ့မှာတော့ရှင်းနေတဲ့ဘက်ကမီဒီယာတွေကိုတစုံတရာထုတ်ဖို့ပြောဆိုတာမရှိသလိုသူတို့ကိုဆက်သွယ်လို့မရခဲ့ပါဘူး။နေပြည်တော်မှာစတင်စစ်ဆေးနေတဲ့ဒေါက်ဆန်းစုကြည်ကိုဆွဲထားတဲ့အဂတိလိုက်စားမှုလင်းမှုကိုတော့အောက်တိုဘာလ10ရက်မနေ့ပြန်တောက်ချနေကြရင်နေပြည်တော်သီးသန့်တရားရုံးမှာဆက်လက်စစ်ဆေးသွားမှာဖြစ်ပြီးတရားလိုပြသက်သေအဖြစ်ထွက်ဆိုထားတဲ့ရန်ကုန်တိုင်းဝန်ကြီးချုပ်ဟောင်းဦးဖြိုးမင်းသိန်းကိုရှင်းနေတွေကပြန်လည်မေးခွန်းနေမိကြဖို့ရှိပါတယ်။ဒေါက်ဆန်းစုကြည်ဟာပို့ကုန်သွင်းကိုဥပဒေပုံမှန်10ဆက်သွယ်ရေးဥပဒေပုံမှန်69ရသက်ကြီးပုံမှန်ဥပဒေပုံမှန်905ခွေတဘာဝဘေးရန်ရဲ့ဆင်ရန်စီမံခန့်ခွဲရေးဥပဒေပုံမှန်25နဲ့နှမှုနိုင်ငံတော်လျှို့ဝှက်ချက်ဥပဒေပုံမှန်31ခငယ်အဂတိလိုက်စားမှုတိုက်ဖျက်ရေးဥပဒေပုံမှန်55နဲ့အမှု၄မှုအပြင်အခုနောက်ဆုံးဗဟန်းမြို့နယ်မှာအမှုဖွင့်ထားတဲ့အဂတိလိုက်စားမှုစတဲ့အမှုပေါင်း7မှုကိုရင်ဆိုင်နေရတာဖြစ်ပါတယ်။ဒါ့အပြင်အဂတိဆိုင်ရာနောက်ထပ်အမှု3မှုထပ်တိုးတရားစွဲဖို့လည်းစစ်ကောင်စီဘက်ကပြင်ဆင်နေတယ်လို့ရှင်းနေတွေကပြောထားပါတယ်ခင်ဗျာ။